ကယားပြည်နယ်မှာနိုဝင်ဘာ17ရက်စနေနေ့ကတလေးလုံးစစ်စင်ရေးဖြစ်စစ်ကောင်စီတပ်စခန်းတွေကိုကရင်နီပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့အဲ့ဒီနေ့တည့်ရက်ထဲမှာရင်စခန်း9ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KNDF ကသတင်းထုတ်ပြန်တယ်လို့အဲ့ဒီနေ့မှာပဲစစ်ကောင်စီရဲ့ဂျက်တိုက်လေယာဉ်ဒဇင်းကိုလည်းပစ်ချနိုင်ခဲ့တယ်လို့ပြောပါရယ
်ဒေသရင်းနေထိုင်သူတွေကလည်းစနေနေ့ကနေဒီကနေ့တနင်္လာနေ့အထိနေရာတော်တော်များများမှာ3ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတယ်လို့ပြောပါရယ်လွိုက်ကော်မြို့မှာတော့မနေ့အစောပိုင်းကတည်းကတိုက်ပွဲတွေဖြစ်နေတယ်လို့လွိုက်ကော်မြို့မှာလာရောက်ခိုးလုံနေသူတူက VW ကိုပြောပါတယ
်ဒီနေ့တော့မနေ့လုံးလေးတိုက်ပွဲဆန်ချားတယ်အခုလည်းတောက်ချောင်းလီရင်နဲ့ဒီကပြောနေတော့မှာလေလီရင်နဲ့ပြန်ပြီးတော့ပြစ်ချနေတယ်ကတော့ခုဒီအနောက်ဖက်ချမ်းထောင်နာတဝိုင်းပေါ့နော်အဲ့ဒီထောင်ရှိတဲ့ဖက်ပေါ့ဒီမနေ့အစောကြီးပဲမနိုင်ကြည့်ကြတော့တော့ကြရအောင်အခုတော့လည်းလည်းငယ်တန်တော့ပြေးတယ်စိတ်မကြောက်ရဘူးတဲ့မဲ့တောက်ချောင်းလီရင်နဲ့မခါတောက်ချောင်းရှိပြီးပြစ်နေတယ်လီရင်လည်းပြန်နေတော့ဝ
လွိုက်ကော်မှာရှိတဲ့ရေအိုရက်ွက်မှာစနေနေ့ကတိုက်ပွဲဆက်ပြီးတော့ပြင်းထန်တာဖြစ်ပြီးမနေ့ကတနင်္ဂနွေနေ့မှာဒေါဥခုရက်ွက်ထဲမှာရှိတဲ့လွိုက်ကော်ထောင်အနီးတစ်ဝိုက်ထိတိုက်ပွဲတွေရှိလာတဲ့အပြင်ဒီကနေ့ထိလည်းဆက်ပြီးတော့ဖြစ်ပွားနေတာပါတိုက်ပွဲအတွင်းမှာစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုလေယာဉ်နဲ့ပါတောက်လျှောက်ပုံကျဲနေတာကြောင့်အပြင်မထွက်နိုင်တဲ့အပြင်နေအောက်ထပ်မှာပုံခိုနေရတယ်လို့တိုက်ပွဲကြားပိတ်မိနေတဲ့ဒေါဥခုရက်ွက်နေသူတူကပြောပါတယ်
ကောဖွဲ့လေးနဲ့ကိုပေါ့အဲ့ဒီလုံကြုံတဲ့အင်္ဂလိပ်မှာလည်းအားလို့စုပြီးနေကြတာပဲလေအဝေးထွက်လို့မရဘူးအခုလေးချဲမြေဆိုရင်အိမ်ချက်ဟိုအိမ်ရဲ့အပြင်တော့ဆုံးလို့မရဘူးအခုမှလေးရဲ့အမဝဲပြီးတော့မှပြင်နေရပဲကျွန်မတို့ရက်ဘက်ကအိမ်ကြီးထိတာပဲလေအခုကျွန်မတို့ရက်ဘက်ကတော့လူတော့မထိခိုက်သေးဘူးဒါပေမဲ့ဟိုဘက်ညာကုတ်တီမှာတော့ထိခိုက်တယ်ပြောတယ်ကလေးမကြီးတယောက်လည်းတိတ်သွားကြတာပဲ
စစ်ကောင်စီကသူတို့လက်လွတ်ခဲ့ရတဲ့စခန်းတွေကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့စစ်အင်အားတိုးချဲ့ပြီးစစ်ကြောင်းထိုးနေတယ်လို့ဒေသခံတွေကပြောပါတယ်မနေ့ကလည်းလွိုက်ကော်နဲ့ဒီမော့ဆူမြူနဲ့ကြားတယ်ဖျားပြူစစ်စင်ရေးဂိတ်အနီးတစ်ဝိုက်မှာပြင်းပြင်းထန်ထန်နှစ်ဖက်ပစ်ခတ်တံတွေကြားရပြီးတော့လေရင်နဲ့လည်းဘုံကျဲတိုက်ခိုက်တယ်လို့ဒေသခံတွေကပြောပါရယ်စစ်ပြေဒုက္ခသည်တွေဟာစစ်ကောင်စီရဲ့ပစ်ခတ်နေတဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုအန္တရာယ်တွေကိုကြောက်လန့်နေရတယ်လို့လွိုက်ကော်မြို့ခံကပြောပါရယ
်ကျွန်တော်တို့ကြောက်ရတာတော့လက်နက်ကြီးပဲစစ်ကောင်စီရင်ပဲဒီမျိုးတော့စားကြောက်ရတာပေါ့နော်ဒီရိုးရိုးတိုက်ပွဲပဲဆိုတော့ကျွန်တော်ပုံဆောင်ရလွယ်တယ်ဒီထဲမှာနေကိုကျွန်တော်လည်းလက်ချက်ကလေးခံစားရတယ်ဒါပေမဲ့လက်နက်ကြီးတို့လူရင်တို့ကကြောက်တော့တိုက်ပွဲနဲ့မဆိုင်တဲ့နေရာလေးကြားတယ်အဲ့လိုမျိုးဆိုတော့ကျွန်တော်ကရင်းစိုးရင်ရပါတယ
်ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့အခုသတင်းရင်းနေတဲ့အချိန်ထိစစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးတယ်လို့ကရင်နီတော်လှန်ရေးအဖွဲ့တွေနဲ့ဒေတာရင်းကာကွယ်ရေးအဖွဲ့တွေကိုလည်းဆက်သွယ်လို့မရသေးပါဘူးတလေးလုံးစစ်စင်ရေးဟာကရင်နီတက်မတော် KA ကရင်နီမျိုးသားများကာကွယ်ရေးတက် KNDF KNPLF ဒီမော့ဆိုမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့လေပိုင်းတိုင်းရှမ်းတောင်စစ်ဒေသခွဲနဲ့ကယားကရင်နီစစ်ဒေသခွဲ PDF တပ်ရင်းတွေအတူတကွပူးပေါင်းပြီးတော့စစ်စင်ရေးလှုပ်ဆောင်ခဲ့ပြီးစစ်စင်ရေးပထမရက်မှာဒီမော့ဆိုလွိုက်ကော်နဲ့မိုးပြဲမှာတက်ဆွဲအထိုင်ချထားတဲ့စစ်ကောင်စီစခန်း9ခုကိုအပီးသက်သိမ်းပိုက်နိုင်ခဲ့ကြောင်းနဲ့လက်နက်ကြီးလက်နက်ငယ်စုစုပေါင်း100လောက်နဲ့ခဲယမ်းကြီးစံတွေသိမ်းဆည်းရမိတဲ့အကြောင်း KNDF ကပြောပါတယ်ရှင်